သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိမြောက်ဩဂတ်လ4ရက်တနင်္လာနေ့အတွက် SPS useless သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ယနေ့အတွက်သတင်းများကာဇာကမ်းမြောင်ဒေသရှိပါလက်စတိုင်းများကိုထောက်ခံအားပေးတဲ့ဆစ်ဒနီဟာဘာဘရစ်ဂျ်ကိုဖြတ်ချော်ကသမိုင်းဝင်ခြိတက်ဆန္ဒပြမှုများပြုလုပ်ခဲ့ပါတယ်။ယူဆာဝေရဲတပ်ဖွဲ့ကအယ်ဘနီစီဆိုအာအစ္စရေးအားပိတ်ဆို့အရေးယူရန်တောင်းဆိုတဲ့ဆန္ဒပြပွဲသို့လူ6000ခန့်ကမိုးသက်မုန်တိုင်းဒဏ်ကိုခံနိုင်ရရှိရှိစန့်ကျင်ရေးဆန္ဒပြပွဲမှာပါဝင်ခဲ့ကြပါတယ်။အထင်ကြီးရဟာဘာဘရစ်ဂျ်ကိုပထမဆုံးချိန်ပိတ်တပ်ရခြင်းတည်းဖြစ်ပါလိမ့်ဝေးလံခေါင်တည်သောအရှိမြောက်ပဲအာနန်လန်ရှိဂါမပွဲတော်ရဲ့နောက်ဆုံးနေ့ကိုယနေ့ဇူလိုင်လ4ရက်နေ့မှာစတင်နေပြီဖြစ်ပါတယ်ယခုနေ့သည်နာဗချိုကမန်ချီနဲ့လာကိုတာလူမျိုးများအပါအဝင်မြောက်အမေရိကမှာထာနေတိုင်းသားများအပါအဝင်ဧည့်သည်တော်များအနေဖြင့်လာရောက်လဲပတ်နေကြတဲ့ဩစတြေးလျရဲ့အကြီးဆုံးထာနေတိုင်းသားများစုဝေးမှုရဲ့25နှစ်မြောက်ဖြစ်ပါတယ်ဖက်ဒရယ်ဆိုသည်ဩစတြေးလျရဲ့ပထမဆုံးသော Aboriginal and Torres Strait Islander ကလေးများနဲ့လူငယ်များအတွက်အမျိုးသားကော်မရှင်အဖြစ်တွဲဖက်ပါမောက္ခစူအန်ဟန်တာကိုခန့်အပ်လိုက်ပါတယ်ပါမောက္ခဟန်တာသည်ခြေတန်းလူမှုရေးဝန်တန်းတဦးဖြစ်ပြီးမိသားစုဝန်ဆောင်မှုကဏ္ဍတွင်နှစ်20ကျော်အတွေ့အကြုံရှိသူဖြစ်ပါသည်။ဩစတြေးလျရဲ့သရုပ်ဆောင်တဲ့လူရှင်တော်မက်ဒဲဇူဘန်စကီသည်လိုဂီဟောလ်အော့ဖ်ဖိမ်းတွင်ထည့်သွင်းခံရတဲ့အတွက်ဝမ်းသာမိကြောင်းပြောဆိုပါသည်။ဖျော်ဖြေတင်ဆက်မှုလုပ်ငန်းတွင်နှစ်ပေါင်း40ကြာပြီးနောက်ဇူဘန်စကီသည်ဂုဏ်ပြုခြင်းခံရသည့်ပြင်းစမမြောက်အမျိုးသမီးတူဖြစ်လာပါတယ်နေ့စဉ်သတင်းတို့ newslash သတင်းများပုံမူချသိရန် SPS language podcast ကိုတွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါ SBS Radio မြန်မာပိုင်းအစီအစဉ်နဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ